ယူနီယံက2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူနီယံသက်ဆိုင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြူအေဂျင်စီ IAEA ကတည်ပြလိုက်ပါတယ်။ယူနီယံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်မှုယူရပြီး 3.6 ခုနှစ်ရာခိုင်နှုန်းသက်ဆိုင်ယူနီယံကိုသာထုတ်လုပ်ဖို့ကန့်တတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေကိုလျှော့ချပေးခဲ့တာပါ။ဒါပေမဲ့လည်းကုခမာရောစာချုပ်မှာသက်ဆိုင်ထားတဲ့သက်ဆိုင်မှုပမာဏထက်ကျော်လွန်ထွက်လုပ်နေရကိုစုံစမ်းစစ်ဆေးသူတွေမနေ့ကပဲအတည်ပြုနိုင်တဲ့အကြောင်း IAEA ကပြောခဲ့တာပါ။သတ်မှတ်ထားတဲ့ပမာဏထက်ဘလောက်တိုင်းတာထိကျော်လွန်နေပြီလဲဆိုတာကို IAEA ကမပြောရင်မလဲ AP သတင်းဌာနကတော့သက်ဆိုင်မှုနှုန်း 4.5% ရဲ့နှုန်းတိရှိဖြစ်တဲ့အကြောင်းယူရန်နိုင်ငံအနုမြူစွမ်းအေဂျင်စီပြောခွင့်ရသူကိုကုတ်ကဖော်ပြထားပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပါဂရီကိုတွေကိုလိုက်နာစရာမလိုတော့ဘူးဆိုရင်တော့20%နှုန်းတိသက်ဆိုင်ထားတဲ့ယူရန်တွေကိုထုတ်လုပ်နိုင်တဲ့အကြောင်းလဲယူရန်နိုင်ငံကအစိုးရမှပဲပြောဆိုထားတာပါ။၅ရာခိုင်နှုန်းသက်ဆိုင်ထားတဲ့ယူရန်တွေကနျူကလ িয়ার တပ်ပေါင်းဖို့တိစောက်ရမှာအသုံးပြုနိုင်မယ်လဲနျူကလ িয়ার နဲ့ထုတ်လုပ်ဖို့အတွက်ကတော့90ရာခိုင်နှုန်းတိသက်ဆိုင်ထားတဲ့ယူရန်တွေလိုအပ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ယူရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်လိုက်ပြီးယူရန်ပေါ်ကိုတက်ကတ်မှုတွေပြန်လည်ချမှတ်ထားတာပါ။